Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2015ခုနှစ်ဇန်နဝါရီလ22ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပ
ါကျွန်တော်အောင်လင်းဦးပါဒီကနေ့ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့စီးပွားရေးနဲ့နိုင်ငံတကာရေးရာတွေကိုအယုံဆိုင်ပြောကြားတဲ့အမေရိကန်သမ္မတဘရက်အိုဘားမားရဲ့နိုင်ငံတော်အခြေပြမင်းကုန်းပေါ်နိုင်ငံရေးတိုင်ဝမ်ကြားဗောဓာမျိုးမျိုးရှိနေကြပါတယ်။ IS သွေးကြွတွေကပြန်ပင်းဝင်မပေးရင်တပ်ပစ်မယ်လို့ချင်းချောက်ခံထားတဲ့ဂျပန်နိုင်ငံသားနှစ်ယောက်လွတ်မြောက်ရေးအစွမ်းကုန်ကြိုးစားနေတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမခင်ဖြူထွေးနဲ့သူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့အမေရိကန်သမ္မတရဲ့နိုင်ငံတော်အခြေပြမင်းကုန်းမှာအဓိကထားပြီးပြောဆိုထားတဲ့မင်းကုန်းကောင်းလုပ်ချက်နဲ့သုံးသပ်ချက်တွေကိုအရင်ဆုံးတင်ပြပေးမှာပါ
။ The shadow of crisis has passed.And the state of the union is strong.
မင်းညားကပြောခဲ့တဲ့အမေရိကန်သမ္မတရဲ့နိုင်ငံတော်အခြေပြမင်းကွန်းပေါ်ကောင်းထုတ်တင်ပြချက်ကိုတော့မကြာခင်မှာနားဆင်ကြရမှာပါ။ဒီနောက်မှာတော့ပညာရေးဥပဒေကိုစန့်ကျင်တဲ့ចောင်းသားတွေရဲ့တပိတ်ချစ်တဲ့ပွဲ။နောက်မြန်မာနိုင်ငံမှာယူရေနီယံတပ်တူချော်တွေ့တယ်ဆိုတဲ့အပေါ်မှာတပ်တူရင်းဝန်ကြီးဌာနဘက်ကဘယ်လိုတုံ့ပြန်လိုက်တယ်လဲဆိုတာဒီကိုဒီညနေခင်းမှာတင်ပြပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မက်ခင်ဖြူထေးတို့ကကြီးညာပေးကြပါအောင်ရှင်။
အမေရိကန်ပြည်သူမှာစီးပွားရေးပြန်လဲဥမော်လာနေတယ်လို့အာဖဂန်နိုင်ငံကစစ်စင်ရေးတွေကိုလည်းအဆုံးတတ်နိုင်ခဲ့တာကြောင့်စီးပွားရေးပြဿနာတွေစစ်ပွဲတွေကြုံရတဲ့အခြေအနေကနေစာမျက်နှာသေးဖွင့်ရမယ့်အချိန်တန်ပြီဖြစ်တဲ့အကြောင်းသမ္မတဘရက်အိုဘားမားကနိုင်ငံတော်အခြေပြမင်းကွန်းမှာပြောကြားသွားပါတယ်။လူမှုစစ်တမ်းတွေမှာသမ္မတကိုလူချက်များတဲ့သဘောထားတွေပြန်တက်လာနေတဲ့အချိန်မှာပဲအတိုက်ခံ Republican Party ကထိန်းချုပ်ထားတဲ့ Congress လွှတ်တော်မှာမနေ့ကသမ္မတမင်းကွန်းပြောကြားခဲ့တာပါ။မင်းကွန်းထဲမှာတော့အနေဆုံးလောက်ခလာစာတိုးမြင့်ရေးအလို့သမားတွေအားလုံးအတွက်နေထိုင်မကောင်းတဲ့အခါမှာလဆန်နဲ့ခွင့်ရရှိပါဝင်လူလက်တန်းစားတွေအတွက်အစီအစဉ်တွေကိုလည်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒီချိန်မှာပဲချမ်းသာတဲ့အမေရိကန်တွေအတွက်အခွန်တွေကိုပို့တိုးကောက်ဖို့လည်းပြောဆိုခဲ့တာပါ။သမ္မတရဲ့စီးပွားရေးဆိုင်ရာမူဝါဒတွေနဲ့ပတ်သက်လို့တော့အတိုက်ခံတွေရဲ့ဆန့်ကျင်မှုတွေနဲ့ကြုံရမယ့်အလားအလာတွေလည်းရှိနေပါတယ်။သမ္မတရဲ့နိုင်ငံတော်အခြေပြမင်းကွန်းထဲမှာတော့အမေရိကန်လူထုအနေနဲ့စစ်ပွဲတွေကိုနောက်ဆုံးဖြေရှင်းရမယ့်နည်းလမ်းဖြစ်နေတာအစိုးရတွေအနေနဲ့စဉ်းစားဖို့မျှော်လင့်ထားတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဒီချိန်ထဲမှာပဲ IS သွေးကြွတွေကိုအင်အားသုံးနေနေလွှတ်တော်ကတီးပြုပေးဖို့လဲတိုက်တွန်းခဲ့ပါတယ်။အမေရိကန်ကဥဆောင်ပြီးထုတ်စစ်စင်တက်ခတ်မှုတွေကြောင့်အီရတ်နဲ့ဆီးရီးယားနိုင်ငံတွေကစစ်သွေးကြွတွေခေါင်းမထောင်နိုင်တော့ပေမဲ့စစ်စင်ရေးကိုအသေးချာအာရုံစိုက်ပြီးအချိန်ပေးရလိမ့်မယ်လို့လဲသမ္မတကပြောကြားခဲ့တာပါ။ဒီနေ့ဆိုင်မှာပဲအတိုက်ခံ Republican Party ကထိန်းချုပ်လိုက်တဲ့ Congress လွှတ်တော်မှာပြောကြားတဲ့မင်းကွန်းထဲမှာတော့အီရန်ပေါ်နောက်ထပ်အရေးယူတန်ခတ်ဖို့လွှတ်တော်ကဥပဒေကြမ်းပြဋ္ဌာန်းရင်လက်မခံပေးချမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။နိုင်ငံခြားရေးရနဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုအလေးထားပြောကြားတဲ့မင်းကွန်းပေါ်လွှတ်တော်မှတ်တည်ချက်မှာတော့သဘောထားမျိုးရှိနေပါတယ်။သမ္မတရဲ့မင်းကွန်းပေါ် Republican Party ဘက်ကတုံ့ပြန်မင်းကွန်းပြောခဲ့တဲ့အထက်လွှတ်တော်မှတ် Johnny Arnes ကတော့ Congress လွှတ်တော်အနေနဲ့အလောက်ကန်ဖန်တီးရေးနဲ့သမ္မတဥပမာရဲ့ကျမ်းမာရေးဆက်ရှောက်မှုဥပဒေကိုပြန်ပြင်ရေးလို့အမေရိကန်နိုင်ငံသားတွေရဲ့စိုးရိမ်ချက်တွေကိုအာရုံစိုက်ဆောင်ရမယ်လို့ပြောဆိုသွားခဲ့ပါတယ်။
အစ္စလာမစ်စွန့်ရောက်တွေရဲ့ချင်းချောက်မှုကိုတုံ့ပြန်ကင်တွယ်နိုင်စေဖို့အတွက်လာမယ့်3နှစ်အတွင်းနောက်ထပ်လုံခြုံရေးအရာရှိသစ်2680ခန့်အပ်သွားမယ်လို့ပြည်သူ့ဝန်ကြီးချုပ်မန်နျူအယ်ဗဲလ်စ်ကပြောပါရယ်။အပတ်စဉ်စွန့်ရောက်ဝန်ကြီးအဖွဲ့အစည်းအဝေးအပြီးဒီကနေ့မှပဲအခုလိုကြေညာတာပါ။ဒီလဆောပိုင်းလူတွေတိုက်စွန့်ရတဲ့အထိဖြစ်ခဲ့တဲ့ဒီအကြမ်းဖက်တိုက်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အကြမ်းဖက်လှုပ်ရှားမှုတိုက်ဖက်ရေးတိုးမြင့်လှုပ်ဆောင်သွားဖို့အတွက်ဒေါ်လာ1500နီးပါးသုံးစွဲသွားမယ်လို့လည်းမစ္စတာဗဲလ်ကပြောပါရယ်။ဒီနေ့ပုတ်ထူးနေ့မှပဲပြည်သူ့စုံစမ်းစစ်ဆေးရေးမှုတွေကလည်းပြည်ထောင်ငယ်ပါရီမျိုးအရှိပိုင်းကဂျူးကုံဆိုဆိုင်တစ်ခုမှာလူလေးယောက်တစ်ဆုံခဲ့တဲ့အကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ဆက်ဆက်ပြီးဒီလူလေးယောက်ကိုတရားစွဲထားတယ်လို့ပြောပါရယ်အခုတရားစွဲခံရတဲ့အမျိုးသားလေးယောက်ဟာပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကဂျူးကုံဆိုဆိုင်မှာတစားကန်လုတ်တိုက်ခတ်ပြီးဒီလူလေးယောက်ကိုတတ်ဖြတ်ခဲ့တဲ့ MD ကူလီဘာလီနဲ့ဆက်သွယ်ရှိသူတွေဖြစ်တယ်လို့အစိုးရရှေ့နေတွေကဒီကနေ့ပြောဆိုတာပါတိုက်ခိုက်သူကူလီဘာလီဟာကုံဆိုဆိုင်တိုက်ခတ်မှုမတိုင်ခင်တရက်ကလည်းရဲမေတအုပ်ကိုတတ်ဖြတ်ခဲ့တာပါဒီတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ရဲ့ဖမ်းဆီးမှုအတွင်းမှာပဲသူပြစ်သက်ခံရပါတယ်။အခုလူလေးယောက်ကိုတော့ဒီခူလီဘာလီကိုထောက်ပံ့ပေးခဲ့သူတွေဖြစ်တဲ့တန်တရားရှိနေတာပါ။ကုန်စုံဆိုင်တိုက်ခိုက်ခံရမှုဟာဇန်နဝါရီလ9ရက်နေ့ကတယောစာရီဖော်ပြတဲ့ Charlie Hebdo အပတ်စဉ်မဂ္ဂဇင်းရုံးချုပ်မှာလူ12ယောက်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုကဆလို့ပါရီမြို့မှာဖြစ်ခဲ့တဲ့3ရက်ကြာအကြမ်းဖက်တိုက်ခိုက်မှုတွေထဲကတစ်ခုပဲဖြစ်ပါတယ်ရှင်။
အစ္စလာမ်စစ်သွေးကြွအဖွဲ့ IS ကဖမ်းဆီးထားပြီးပြန်ပင်းငွေဒေါ်လာ1200မပေးရင်တပ်ပစ်မယ်လို့ချင်းချောက်ခံထားတဲ့ဂျပန်နိုင်ငံသားနှုတ်ပြန်လည်လွတ်မြောက်ရေးအခြေလူကြိုးစားနေရတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောလိုက်ပါတယ်
။人命を盾にとって協力することは許し難い ဲ့လိုပေါ်ရတယ
်လူတွေကိုချင်းချောက်တာခွင့်မလွတ်နိုင်တဲ့လောက်ရဲ့ဒေါသထွက်เสียလောက်ရဲ့ဖြစ်တယ်လို့ဖန်ထားတဲ့သူတွေကိုချက်ချင်းပြန်လွတ်ပေးဖို့ထပ်မံတောင်းဆိုပါတယ်သူတို့နှစ်ဦးပြန်လည်လွတ်မြောက်ရေးကိုလည်းအစွမ်းကုန်ဆောင်ရွက်နေပါတယ်လို့အရှိလေပန်ခီးစင်ကနေရုတ်တရက်ပြန်လာခဲ့တဲ့ဝန်ကြီးချုပ်ကတူချိုမျိုးတော်မှာသတင်းတောက်တွေကိုဒီကနေ့ပဲပြောဆိုသွားတာပါစစ်သွေးကြွားတွေမနေ့တုန်းကပြသခဲ့တဲ့ဗီဒီယိုတွေကတစားကန်နှစ်ဦးဟာအသက်48နှစ်အရွယ်ခန်းချီကိုတိုနဲ့အသက်40နှစ်အရွယ်ဟာရူနာယူကာဝါတို့ဖြစ်တယ်လို့လည်းဂျပန်အစိုးရတာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုခဲ့ပါတယ်မနေ့တုန်းကအင်တာနက်ပေါ်မှာစစ်သွေးကြွားတွေပြသခဲ့တဲ့ဗီဒီယိုထဲမှာတော့ဂျပန်နိုင်ငံသားနှစ်ဦးအတွက်ပြန်မင်းငွေဒေါ်လာ300ကို82နှစ်အတွင်းမပေးရင်တတ်ပြစ်မယ်လို့ချင်းချောက်ထားတာပါဂျပန်ဝန်ကြီးချုပ်ကတော့အကြမ်းဖက်သမားတွေကိုအညံ့ခံမှာမဟုတ်တဲ့အကြောင်းဂျေရုဆလင်မှာရောက်နေခိုက်မှာပြောကြားခဲ့တာဖြစ်ပါတယ်လင်မော်ယာဝစ်ဆုံနေတဲ့ဂျပန်နိုင်ငံသားနှစ်ဦးကိုထူထောက်ခိုင်းထားပြီးဒမြောင်တလက်နဲ့ဝစ်ဆုံနဲ့ဝတ်ထားတဲ့စစ်သွေးကြွတယောက်ကချင်းချောက်ပြောဆိုထားတဲ့ဗီဒီယိုထဲမှာတော့အဲစစ်သွေးကြွအဖွဲ့ပေါ်အနောက်နိုင်ငံတွေရဲ့စစ်စင်ရေးတွေကိုဂျပန်နိုင်ငံကထောက်ခံနေတဲ့အပေါ်ပြစ်တင်ဝေဖန်ထားတာပါဤဝန်နဲ့စီရနိုင်ငံတွေမှာရှိတဲ့အဲဆစ်သွေးကြွပြစ်မှတ်တွေကိုပြီးခဲ့တဲ့ဩဂုတ်လကစလို့လေကြောင်းကအချိန်ပေါင်း1900ကျော်ထုတ်စစ်ဆင်တက်ခဲ့တဲ့အမေရိကန်ဥဆောင်တဲ့ညုံမောင်းဖွဲ့တွေမှာတော့ဂျပန်နိုင်ငံမှာပါပေမဲ့ဆွန်နီမွတ်စလင်ဆွေးရောက်တွေကိုတက်ခတ်နေတဲ့နိုင်ငံတွေအတွက်စစ်ဖက်နဲ့မဆိုင်တဲ့အကူအညီဖြစ်ဒေါ်လာ300ပေးဖို့ဝန်ကြီးချုပ်ကတော့စနေနေ့မှာပဲကတိပြုပြောကြားထားပါတယ
်။အခမ်းအနားဖွဲ့ကိုရုပ်ပိုင်းဆိုင်ရာထောက်ပံ့မှုတွေပေးပြီးပြည်ပရောက်အမေရိကန်နိုင်ငံသားတွေကိုတက်ဖြတ်ဖို့လျှို့ဝှက်ပူးပေါင်းတက်စီမှုနဲ့ယမန်နိုင်ငံသား2ယောက်ကိုအမေရိကန်ကတရားစွဲလိုက်ပါတယ်။Sadid El Abadi နဲ့ LELV တို့နှစ်ဦးဟာ Al Qaeda အဖွဲ့မှတနန်းတက်ဖို့2008ခုနှစ်ကပါကစ္စတန်နိုင်ငံကိုတွားရောက်ခဲ့ပြီးအဲဒီနောက်အမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်ဖို့အတွက်အာဖဂန်နစ္စတန်နိုင်ငံကိုလည်းတွားရောက်ခဲ့ကြတယ်လို့ဆွဆွဲပြီးသူတို့ပေါ်ဆွဲချက်တင်ထားတဲ့အကြောင်းကိုအမေရိကန်တရားရေးဌာနကအင်ကာနေ့မှကြေညာခဲ့တာပါဒီသူတို့တွေပူးပေါင်းပါဝင်ခဲ့တဲ့ဖက်တီးယားခရိုင်ကတိုက်ခိုက်မှုအတွင်းမှာအမေရိကန်စစ်သားတအူးသေဆုံးပြီးအတော်များများဒဏ်ရာတွေရခဲ့ကြတယ်လို့တရားလူရှင်းတွေကပြောပါတယ်သူတို့နှစ်ဦးကတော့ Saudi Arabia နိုင်ငံမှာဖမ်းဆီးခဲ့တာဖြစ်ပြီးတော့အဲဒီနောက်ဒီအမေရိကန်ပြည်ထောင်စုကိုပို့ပေးခဲ့တာပါ။ New York မြို့ပြည်ထောင်စုတရားရုံးတစ်ခုမှာသူတို့အပေါ်ဆွဲချက်တွေကိုရင်ဆိုင်ကြရမှာဖြစ်ပါတယ်။ဒီလိုနှစ်ဦးဟာ New York မြို့ကအမေရိကန်နိုင်ငံသားတအူးကိုလည်း Al Qaeda အဖွဲ့တွေဝင်လို့ရအောင်ကူညီပေးခဲ့တယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်ရှင်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အစ္စလာမ်စစ်သွေးကြွ IS အဖွဲ့ပေါ်အမေရိကန်ကဥဆောင်ပြီးလေကြောင်းထိုးစစ်ဆင်နေရတာထိရောက်မှုရှိပေမဲ့အီရတ်အစိုးရအတွက်နိုင်ငံတကာတိုင်ဝမ်ကအကူအညီတွေနောက်ထပ်လိုအပ်နေတဲ့အကြောင်းအီရတ်ဝန်ကြီးချုပ်ဟေတာအယ်အဘာဒီကပြောလိုက်ပါတယ်။မြေပြင်ထိုးစစ်တွေလိုအပ်နေတယ်လို့အီရတ်တပ်ဖွဲ့တွေအတွက်နိုင်ငံတကာကစစ်ပဆိုင်ရာအကြံပေးပုဂ္ဂိုလ်တွေရဲ့တင်နန်းနေရာလဲပုံပြီးမြင်းမြန်းဆန်းဆန်းပေးရဖို့လိုတယ်လို့ AP သတင်းဌာနနဲ့မြေမြန်ကန်တို့အတွင်းအီရတ်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။အီရတ်တပ်ဖွဲ့တွေအတွက်လေကြောင်းစစ်ကူပေးနေရတာအကျိုးရှိတယ်ဆိုပေမဲ့ကြီးတက်တွေမပါပဲအောင်မြင်မှုရနိုင်မှာမဟုတ်တယ်လို့ယူရိုးနိုင်ငံကတိုက်ခိုက်နေတယ်လို့မျိုးအလားတူနိုင်ငံတကာကလည်းအကူအညီပေးဖို့လိုတယ်လို့လည်းပြောဆိုခဲ့ပါတယ်။ယူရိုးဆူအနေနဲ့လက်နက်ဝယ်ယူနိုင်မှုမှာအခက်အခဲတွေတွေ့နေပြီးလိုအပ်တဲ့စစ်ပဆိုင်ရာပစ္စည်းတွေကိုမြန်မြန်ဆန်ဆန်ရရှိဖို့လည်းလိုအပ်နေတယ်လို့ယူရိုးဝန်ကြီးချုပ်ကပြောဆိုထားခဲ့တာပါ
။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာလုပ်ခဲ့တဲ့နှစ်တစ်ကူးကြိုပွဲတော်ကာလအတွင်းလူတွေရုံးသုံးကားဖြစ်ပြီးတော့လဲပြိုကျတဲ့အတွက်လူ36ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့တာဝန်ရှိသူ7ဦးကိုတရုတ်ဆူရကအရေးယူလိုက်ပါတယ်။ဟွမ်ပူဒေတာပါတီအကြီးအကဲသူ့ရဲ့လက်ထောက်အလို့ဒေတာဆိုင်ရာလူချိုးကြီးအကြီးအကဲနဲ့ဒုတိယရဲချုပ်တို့ကိုဒီကနေ့ယာရုကနေထုတ်လိုက်တယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ကမ္ဘာလက်ခီးသွွားလုပ်ငန်းအများပြည်သူလုံခြုံရေးနဲ့မြို့ပြစီမံခန့်ခွဲမှုဌာနတို့ကတခြားတာဝန်ရှိသူ9ဦးနဲ့အရေးယူခံရပါတယ်။နှစ်တကူးကြိုညနေခင်းမှာအစင်လာအဖြစ်လူအများပြားသွားရောက်ကြတဲ့ The Band လို့တည်ကြတဲ့ဒီမြစ်ဖက်ကိုမျက်နှာမူထားတဲ့နေရာမှာပေးရနေခင်းရေးကြိုတင်လှုပ်ဆောင်ချက်တွေအလုံးလောက်မရှိခဲ့တာစီမံခန့်ခွဲမှုညံ့ဖျင်းတာတွေအတွက်တာဝန်ရှိသူတွေမှာအပြည့်ရှိတဲ့အကြောင်းဒီနေ့ထုတ်ပြန်တဲ့စုံစမ်းစစ်ဆေးမှုရလမှာဖော်ပြထားပါတယ်။အခင်းဖြစ်ရဲ့အပေါ်တုတ်ပြန်လှုပ်ဆောင်ပုံနှေးကွေးရဆိုပြီးတိတ်ဆုံးတရားရသူတွေရဲ့မိသားစုတွေကဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့နဲ့အရေးပေါ်ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကိုပြစ်တင်ဝေဖန်ထားပါတယ်။နှစ်တကူကြိုဆိုဖို့ရှန်ဟိုင်းမြို့အဲ့ဒီမြစ်ပေးမှာလူတွေစုဝေးရောက်နေတဲ့အချိန်ညတကောင်မတိုင်ခင်လေးမှာပဲရုံးသုံးကားဖြစ်ခဲ့တာပါ။တတိယထက်ပြင်းပောက်ခုကနေပြစ်ချလိုက်တဲ့ပတ်စံအတုတွေကိုလူတွေအပြေးလွှားကောက်ကြရင်းနဲ့အခုလိုရုံးသုံးကားဖြစ်ကြတာလို့မျက်မြင်တွေ့သူတွေကပြောပါတယ်ရှင
်။အစ္စရေးနိုင်ငံတယ်လီဖီးမြို့ကဘတ်စကာတဆင်းမမှာလိုက်ပါလာသူတွေကိုပါလက်စတိုင်းသားတူကတက်ခတ်ခဲ့ရမှာအနည်းဆုံးလူ9ဦးဓာတ်ထုတ်ခံရပြီးအများပြဌာန်ရခဲ့တဲ့အကြောင်းအစ္စရေးရဲ့တပ်ဖွဲ့ကပြောပါရတယ်။ဒီကနေ့တက်ခတ်မှုအတွင်းဘတ်စကာမောင်းသူကိုအရင်ဆုံးဓာတ်နဲ့ထုတ်ပြီးနောက်ထပ်ခီးတဲ့တော်တော်များကိုဆက်လက်တက်ခတ်ခဲ့တာလို့လည်းပြောပါရတယ်။နောက်ပိုင်းမှာတော့ဘတ်စကာပေါ်ကထွက်ပြေးသွားပြီးမြဲအနီးနားကျင်းတော်တစ်ခုကထောင်အနာမိုင်ကတက်ခတ်သူကိုလက်လံဖမ်းခဲ့ကြတာပါ။အသက်23နှစ်အရွယ် ပါလက်စတိုင်းသားတက်ခတ်သူကိုခြေထောက်ကိုတနက်နေ့ပြစ်ဖမ်းဆီးခဲ့တယ်လို့လည်းအစ္စရေးတာဝန်ရှိသူတွေကပြောပါတယ်။ရဲတပ်ဖွဲ့ပြောခွင့်ရသူကတော့အကြမ်းဖက်သမားအဖြစ်နဲ့တုံ့နှုံပြီးအနောက်ဖက်ကမ်းခြေဒေသကလာတဲ့သူဖြစ်တယ်လို့လည်းအတည်ပြုပြောဆိုခဲ့တာပါ။
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ပေးဖို့အာဖဂန်နစ္စတန်နိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းတောက်တွေတိုက်ခိုက်ခံရတဲ့အခြေအနေအပေါ်အာဖဂန်ကောင်းဆောင်တွေကဝေဖန်ရှုံချကြဖို့ဒီအမေရိကန်အခြေစိုက်လူခွင့်ရေးအဖွဲ့တခုကတောင်းဆိုလိုက်ပါတယ်။သတင်းတောက်တွေအပေါ်တိုက်ခိုက်မှုကိုထိလက်ရောက်စော်ကားမှုနဲ့အနောက်ရှက်ပေးမှုဆွဆွဲချက်တွေကိုအာဖဂန်စိုးရွားကစုံစမ်းစစ်ဆေးပြီးအရေးယူတာတွေမရှိဘူးလို့ဒီကနေ့ဗဟိုထုနေ့မှာထုတ်ပြန်တဲ့လူခွင့်ရေးစောင့်ကြည့်အဖွဲ့ Human Rights Watch ရဲ့အစီအစဉ်ကစားမှာဖော်ပြထားတာပါ။ဒီလိုစိုးရွားဘက်ကလှုံ့ဆော်မှုပြတ်ကွက်တဲ့အတွက်အစိုးရနဲ့ဒီလုံခြုံရေးအဖွဲ့တွေတိုင်းပြည်တွင်းကဩဇာရှိတဲ့အတိုင်းအဝန်းတွေအပေါ်ဝေဖန်မှုတွေကိုအတိုင်းဝိုင်းတွေအပေါ်မှာဝေဖန်မှုတွေကိုဖိနှိပ်သွားဖို့လှုပ်ဆောင်နေကြသူတွေအပေါ်မှာအားပေးအမျှလုပ်ရကြတယ်လို့လည်းအစင်ကစားမှာဖော်ပြထားပါတယ်ရှင
်။ထိတ်တဲရောင်သတင်းတွေကိုကိုအောင်လင်ဦးနဲ့မတ်ခင်ဖြူထွေးတို့ကြီးညာပေးခဲ့တာပါ။အခုကတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။မင်းညားကသမရဥပမာပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမိန်ခွန်းမှာအတိုင်းပြည်စီးပွားရေးဥမော့လာနေတဲ့အခြေအနေတွေနဲ့လူလက်တန်းစားတွေရဲ့ဘဝအခြေအနေပိုပြီးခိုင်မာရေးကိုအဓိကအကြောင်းအရာတစ်ခုအဖြစ်ထည့်သွင်းပြောဆိုသွားပါတယ်။နိုင်ငံဆိုင်မူဝါဒနဲ့ပတ်သက်လို့တော့အီရတ်နဲ့ဆီးရီးယားမှာရှိတဲ့ ISIS စစ်သွေးကြတွေကိုစစ်အင်အားအသုံးပြုထိုးစစ်ဆင်ရေးကွန်ဂရက်စ်လွှတ်တော်ကအတည်ပြုပေးဖို့တောင်းဆိုသွားပါတယ်။လွှတ်တော်ကြားကာလရွေးကောက်ပွဲတွေမှာဒီမိုကရက်ပါတီကရှုံးနေပြီး Republican Party ဘက်ကအများစုလွှမ်းမိုးတဲ့အချိန်ဖြစ်တဲ့အတွက်လဲသမရရဲ့ပြည်ရင်းပြည်ပရေးရာအဆိုပြုချက်တွေအပေါ်အပြင်းအထန်ကန့်ကွက်မှုတွေရှိလာနိုင်တယ်လို့လဲတွက်ဆထားကြပါတယ်။ PO သတင်းတောက် Mary Ellis Selena သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကတင်ပြပေးပါမယ်ရှင
်။သမရဥပမာအတွက်ဒီစချိန်နိုင်ငံတော်အခြေပြမိန်ကွန်းဟာ American လွှတ်တော်နေရာစလုံးကို Republican Party ဘက်ကလွှမ်းမိုးတဲ့အချိန်ပထမဆုံးပြောကြားတဲ့မိန့်ခွန်းလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတဲ့ဒီချိန်ဟာစီးပွားရေးခက်ခဲတွေကလွန်မြောက်ပြီး80အောင်အာရုံစိုက်လှုပ်ဆောင်မှုလိုမယ်ဆိုတာကိုအတိုက်ခံ Republican လွှတ်တော်အမတ်တွေကသူကအဓိကသတင်းစကားပါခဲ့ပါတယ်။
The shadow of crisis has passed and the state of the union is strong.
အကြံတဲတွေရဲ့အရေးထိုးမှုတွေကလွန်မြောက်ခဲ့ပါပြီ။နိုင်ငံတော်အခြေအနေဟာခိုင်မာနေပြီလို့ပြောရပါလိမ့်မယ်။ဒီချိန်စီးပွားရေးအားကောင်းလာပြီးလူငွေပြမှုတွေလျော့ပါသွားသလိုဆက်မှုလုပ်ငန်းတွေအင်းနဲ့အားနဲ့ပြန်ရှင်သန်လာတယ်။စွန့်အင်ထုတ်လို့ရေးတွေအားကောင်းလာတယ်။ကျွန်တော်တို့ဟာကဘာပေါ်ကတခြားဘယ်နိုင်ငံတည်းမဆိုစီးပွားရေးကျဆင်းမှုကနေလွန်မြောက်ပြီးကိုယ့်အနာဂတ်ကိုရင်းနိုင်တဲ့အခြေအနေမှာရှိပါတယ
်။အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ဟာလူလက်တန်းစားတွေရဲ့ဘဝခိုင်မာခြင်းနဲ့မျက်မျက်တတော်ချမ်းသာကျေဝါးခွင့်တွေရရှိရေးလို့လဲသမ္မတဥပမာကပြောပါတယ်
။ That's what middle class economics is.The idea that this country does best
လူလက်တန်းစားတွေရဲ့စီးပွားရေးဆိုတာဒါကိုဆိုလိုတာပါဒီတိုင်းပြည်မှာလူတိုင်းမျက်မျက်တတအခွင့်အရေးတွေရကြမယ်လူတိုင်းကမျက်မျက်တတထည့်ဝင်ကြပြီးစီးမြင့်စည်းကမ်းတွေကိုတပြေးညီလိုက်နာကြမယ်ဆိုရင်အကောင်းဆုံးလုပ်နိုင်မယ်ဆိုတဲ့အတွေးခေါ်ပါပဲ
ဒီနိုင်ငံတော်ခြေပြမင်ကိုမပြောခင်ပြီးခဲ့တဲ့ရပိုင်တွင်းကပဲသမ္မတဥပမာတိုင်းပြည်တော်ဝန်နေရာတွေကိုသွားရောက်ပြီးသူအဆိုပြုမဲ့အဓိကအစီအစဉ်တွေကိုချပြပြောဆိုခဲ့ပါတယ် broadband internet ဆက်သွယ်ရေးကိုတိုးချဲ့ဖို့ဆိုင်ဘာရာဇဝတ်မှုတွေကိုတိုက်ဖျက်ဖို့နဲ့ပုဂ္ဂလိကအခွင့်အရေးတွေကိုကာကွယ်ဖို့သူကအဓိကထားပြောခဲ့ပါတယ်။နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့တော့ ISIS စစ်သွေးကြွတွေကိုချိန်မုံတက်ခဲ့မဲ့အကြောင်းအခိုင်အမာပြောဆိုတဲ့တစ်ချိန်တည်းမှာ ISIS အဖွဲ့တွေကိုစစ်အင်အားသုံးတက်ခဲ့နိုင်ရေးလွှတ်တော်ကဒီပြုချက်ပေးဖို့လဲသူကတောင်းဆိုပါတယ်
။ Instead of getting dragged into another ground war in the Middle East, we are leading a broad
coalition. ရှေ့လေပိုင်းဒေသမှာမြေပြင်ကနေထိုးစစ်ဆင်မဲ့နောက်ထပ်စစ်ပွဲတစ်ခုကိုဆင်နွှဲမဲ့အစားအာရဗ်နိုင်ငံတွေအပါအဝင်ကျေပြန့်တဲ့ညွန့်ပေါင်းအဖွဲ့ကိုကျွန်တော်တို့ဥဆောင်ပြီး ISIS စစ်သွေးကြွတွေကိုအပြည့်အစုံချိန်မုန်းနိုင်အောင်ဥချိုးနိုင်အောင်ကျွန်တော်တို့လှုပ်ဆောင်နေပါတယ်။ဒီကြိုးပမ်းမှုကိုကူညီနိုင်မဲ့ဆီးရီးယားနိုင်ငံအတွင်းကသဘောထားမတင်မာတဲ့သူတွေအတိုက်ခံတွေကိုကျွန်တော်တို့ကထောက်ခံမှုပေးနေပါတယ်။အကြမ်းဖက်အစွန်းရောက်ဝါဒကိုလက်မခံတဲ့ဘယ်နီးယားကဘသူ့ကိုမဆိုကျွန်တော်တို့ကထောက်ပံ့ပေးနေပါတယ်။ဒီကြိုးပမ်းဆောင်ရွက်မှုတွေဟာအချိန်ယူရမှာဖြစ်သလိုဥတီချက်ကိုအာယုံဆိုင်လှုပ်ဆောင်ဖို့လည်းလိုပါတယ်။ဒါပေမဲ့ကျွန်တော်တို့အောင်မြင်မှုရကိုရပါလိမ့်မယ်
။တရုတ်နိုင်ငံနဲ့တပိုင်းဝင်ရာသီဥတုပြုပြင်ပြောင်းလဲရေးသဘောတူညီချက်လက်မှတ်ထိုးမဲ့ကိစ္စအနောက်အာဖရိကမှာအီဘိုလာတိုက်ဖျက်ရေးအမေရိကန်တပ်ဖွဲ့တွေရဲ့ကြိုးပမ်းချက်တွေကိုလည်းသမ္မတဥပမာကနိုင်ငံတော်ခြေပြမိန်ကွန်းမှာထည့်သွင်းပြောဆိုပါတယ်။အီရန်နဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေဆက်လက်ကျင်းပနိုင်ရေးကျူးဘားနိုင်ငံနဲ့ဆက်ဆံရေးပိုကောင်းဆောင်ရွက်နိုင်ရေးကိစ္စတွေကိုလည်းသူကထည့်သွင်းပြောဆိုသွားပါတယ်။သမ္မတဥပမာရဲ့နိုင်ငံတော်ခြေပြမိန်ကွန်းနဲ့ပတ်သက်ပြီးလွှတ်တော်အတွင်းမှာဝေဖန်ချက်တွေအမျိုးမျိုးထွက်ပေါ်ခဲ့ပါတယ်။ Republican Party ဘက်ကသူတို့လွှမ်းမိုးထားတဲ့လွှတ်တော်အနေနဲ့ အကြမ်းဖက်မှုတိုက်ဖြတ်ရေးအတွက်ဂရီဘေးပြောဆိုတဲ့အချိန်ထဲမှာပဲအခွန်ကောက်ခံတဲ့စနစ်ပြောင်းလဲပြီးဆောင်ရွက်ဖို့နဲ့အသုံးစိတ်လျှော့ချရေးကိစ္စတွေကိုအလေးပေးဆောင်ရွက်သွားမယ်လို့ပြောပါတယ်Iowa ပြည်နယ် Republican ထက်လွတ်တော် Matt Junians ကခုလိုပြောပါတယ
် We'll propose ideas
that ကျမတို့ကမလို့အပယ်အလှအသဖြစ်တဲ့အသုံးစရိတ်တွေကိုလျှော့ချဖို့ဘာနာရေးအသုံးစရိတ်တွေကိုအထိပ္ပယ်ရှိတဲ့ပြုပြင်ပြောင်းလဲရင်းနဲ့ချိန်ခွင်ရှာညှိဖို့အဆိုပြုမှာပါတမရအဆိုပြုတဲ့အခွန်တိုးခေါက်ရေးကိုလှုပ်ဆောင်မှာမဟုတ်ပါဘူ
း Georgia ပြည်နယ် Democrat အောက်လွတ်တော် Matt Davis Scott ကလည်းခုလိုတုံ့ပြန်ပါတယ်
I would have loved to have seen
Islamic အစွန်းရောက်အဖွဲ့တွေကိုစန့်ကျင်တဲ့စစ်နဲ့ပတ်သက်ပြီးသူ့ဘက်ကဒီထက်ပို indict အားလိုက်ပြောတာမျိုးကျွန်တော်ကမြင်ကျင်တာပါတကယ်တမ်းကျတော့သူပြောသွားတာအားနည်းပါတယ်ကမ္ဘာအစ်စ်နဲ့နှိုင်းရှင်အားနည်းတယ်လို့ပြောတာပါသူဟာထူးချွန်တဲ့သမ္မတတယောက်ပါဒါပေမဲ့နိုင်ငံသားရေးမူဝါဒချမှတ်တဲ့အခါကမ္ဘာကြီးကိုကူဖြစ်ချင်တဲ့အတိုင်းချလို့မရပါဘူးကမ္ဘာကြီးရဲ့လိုအပ်ချက်အတိုင်းချရတာဖြစ်ပါတယ
်ကိုလိုရာဒိုပြည်နယ်ကထက်လွတ်တော်မက်ကော်ရီဂန်ဒါကလည်းခုလိုဝေဖန်သွားပါတယ်
had 6 years and
သမနာတောင်းဝင်ယူခဲ့တဲ့6နှစ်အတွင်းချင်းနေပိုဆိုးလာပြီးလူတွေလည်းနေတူတူကစာဝင်နေရေးအတွက်ပိုပြီးပြင်ပမှန်အလုပ်လုပ်နေကြရပါတယ်။အမေရိကန်ပြည်ထောင်စုတွေကခက်ခက်ခဲရုန်းကန်နေရတဲ့မိသားစုတွေအလုပ်ကင်ဖန်တီးပေးနေတဲ့သူတွေပေါ့ခုနှစ်တိုးမကောက်ဖို့ကအရေးကြီးပါတယ်။ဒါပေမဲ့ဒါကပဲသမနာရဲ့တခုတည်းသောအစီအစဉ်လည်းဖြစ်နေပါတယ
်။ Pennsylvania ပြည်နယ် Republican အလုပ်တော်မှ Tom Marino ကလည်းသမနာရဲ့နိုင်ငံတော်ခြေပြမင်းကုန်းမှာတိတ်ကိုကောင်းမွန်တဲ့စိတ်ကူးစိတ်တမ်းတွေကိုချပြပြောဆိုသွားတဲ့ဆိုရင်တော့နိုင်ငံတော်ချင်းပြည်တန်ပေါင်း18တန်တင်နေတဲ့ကိစ္စဘလို့ခြေဖြတ်မလဲဆိုတာကိုတော့ဘာမှပြောဆိုသွားတာမတွေ့တဲ့အကြောင်းဝေဖန်ပါတယ်နိုင်ငံတော်ခြေပြမင်းကွန်းပြောကြားတဲ့အချိန်ဟာသမ္မတဥပမာပေါ်လူထုထောက်ခံမှုပြန်တက်လာတဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်ဒါပေမဲ့လည်းမကြသေးခင်တုန်းကထွက်လာတဲ့ပြည်သူ့တည်ထောင်အဖွဲ့ရဲ့စစ်တမ်းတွေမှာတော့အမေရိကန်ပြည်အောင်စုမှလူအခွင့်အရေးမတိုးနိုင်ပဲဖြစ်နေတဲ့အတွက်လူလက်တန်းစားတွေရဲ့စီးပွားရေးအနာဂတ်အားကောင်းမှုဆိုတာကိုအမေရိကန်ပြည်သူအများစုကတန်တရားဖြစ်နေစေဖြစ်တဲ့အကြောင်းဖော်ပြထားပါတယ်ခင်ဗျာ
ကုသိန်းထိုင်ဦးပြောပြပေးခဲ့တာပါရှင်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအလှည့်ပေးခြင်းပါတယ်တမရကပြည်တော်စုလွှတ်တော်နာယကထံကိုပေးပို့လိုက်တဲ့သဝင်လွှာမှာအတီးပြုပြီးသားအမျိုးသားပညာရေးဥပဒေကိုပြည်တော်စုလွှတ်တော်ကပြန်လည်သုံးသပ်ပေးဖို့ပြောဆိုချက်ကိုចောင်းသားတွေကပေးချလိုက်ပါတယ်သူတို့တောင်းဆိုချက်တွေမရမချင်းတပိတ်မှောက်သွားမှာဖြစ်တယ်လို့လည်းခီးချီချီတက်ပွဲရဲ့ဒုတိယနေ့မှာចောင်းသားတွေကပြောလိုက်တာပါဒီအကြောင်းကိုတော့ထိုင်းခြေဆိုင် BOE သတင်းတောက်မှတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်နိုင်ငံတော်သမရဦးသိန်းစိန်ကပြည်တော်စုလွှတ်တော်နိုင်ရကကိုတဝင်းလွှာပို့ရမှာအတီးပြုပြီးသားအမျိုးသားပညာရေးဥပဒေကိုပြည်တော်စုလွှတ်တော်ကနေပြန်လည်သုံးသပ်ပေးဖို့ရည်သားထားပါတယ်ဒီထဲမှာចောင်းသားတွေထောက်ပြပြောဆိုထားတဲ့တောင်းဆိုချက်တွေကအချက်တွေပါဝင်တယ်လို့လက်တွေ့ကျင့်သုံးရခြင်းမရှိသေးတဲ့ဥပဒေနဲ့ပတ်သက်လို့ပညာရေးဝန်ကြီးဌာနကဆောင်ရွက်ပေးနိုင်တဲ့ဥပဒေမူပေါင်းထဲမှာမရှိတဲ့အတွက်ဥပဒေပြုရေးပိုင်းကပြန်လည်စဉ်းစားသုံးသပ်နိုင်ရန်လိုအပ်ပါတယ်ဆိုပြီးရေးသားဖော်ပြခဲ့တာပါခရီးရှည်ချီတက်ပွဲလုပ်ပြီးအမျိုးသားပညာရေးဥပဒေကိုစက်ကျင်ကန့်ကွက်နေတဲ့ចောင်းသားတွေကတော့သူတို့တောင်းဆိုချက်တွေမရမချင်းတပိတ်မှောက်သွားမှာဖြစ်တယ်ဆိုပြီးဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီရဲ့ခေါင်းဆောင်ကိုမင်းသွေးတစ်ကပြောပါတယ်
ကိုရဲ့တောင်းဆိုချက်မရမချင်းတိုက်ပွဲဝင်မယ်ဆိုပြီးတော့ចောင်းသားတွေကဆုံးဖြတ်တာတပိတ်ဆက်မှောက်မယ်လို့ចောင်းသားတွေကဆုံးဖြတ်ထားတဲ့အတွက်ကျွန်တော်အနေနဲ့ကတော့ဒီလွတ်တော်ကိုသမရပါဖို့ရုံနဲ့တော့ကျွန်တော်ဒီတပိတ်မှောက်ပွဲကကျက်လို့မရဘူးကျွန်တော်မူလစီရင်ထားတဲ့အတိုင်းပဲမနေ့ကရန်ကုန်ကြီးပြည်ကြီးတက်ပြီးတော့ကျွန်တော်တပိတ်ဆက်မှောက်သွားဖို့စီစဉ်ရှိတယ
်သူတို့ရဲ့တောင်းဆိုချက်တွေကတော့အစိုးရလွှတ်တော်နဲ့NNEA လို့ခေါ်တဲ့အရက်ဖက်အဖွဲ့အစည်းတွေစုစည်းထားတဲ့ပညာရေးအဖွဲ့အစည်းဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီတို့လေးဝန်းဆိုင်ဆွေးနွေးရမယ်ဆိုပြီးတောင်းဆိုထားတာပါဒါအပြင်ပညာရေးသုံးစရိတ်ကို20ရာခိုင်နှုန်းထိသုံးဆွဲသတ်မှတ်ပေးဖို့ကိစ္စနဲ့မူလတန်းအဆင့်ကနေအလယ်တန်းအဆင့်ထိမတင်မနေရအခမဲ့ပညာသင်ကြားနိုင်ရေးကိစ္စတွေအပါအဝင်အချက်ဆက်တစ်ချက်ပါတဲ့တောင်းဆိုချက်တွေကိုအမျိုးသားပညာရေးဥပဒေမှာထည့်သွင်းနိုင်ရေးတွေကိုတောင်းဆိုထားပါတယ်ဒီလိုတောင်းဆိုမှုတွေကိုအစိုးရအနေနဲ့ရပောင်း60အတွင်းလုံဆောင်ပေးနိုင်မှုမရှိတာကြောင့်ဆိုပြီးအင်္ဂါနေ့ကစလို့သူတို့ရဲ့ခရီးရှည်ကြီးတဲ့သပိတ်မှောက်မှုကိုမန္တလေးမြို့ကနေစတင်ခဲ့ပါတယ်။ဗုဒ္ဓဘူးနဲ့မှာတော့ပလိမ့်မြို့ကနေစင့်ကန်60မြို့ကိုရောက်ရှိနေပြီးသူတို့ညအိတ်တဲခုံမဲနေရာကိုအာဏာပိုင်တွေကဖိအားပေးမှုတွေလုပ်ခဲ့တယ်လို့ပြောပါတယ်
။60မြို့မှာကျွန်တော်ညအိတ်ကိုဟောပြောရတဲ့ဘုန်းကြီးတောင်းမှုအဲဘုန်းကြီးတောင်းမှုကိုဒီအနာမယ်မြို့နယ်အုပ်ချုပ်ရေးမှူးကလာပြီးတော့ကျွန်တော်တို့ကျောင်းသားသမဂ္ဂတွေအခုတပိတ်မှောက်ပြီးတော့ထွက်လာတဲ့ဖွဲ့တွေကအနာမယ်စီရနေပြီးတော့ခွင့်ပြုချက်မတူမယူပဲထွက်လာတာဖြစ်တဲ့အတွက်တရားမဝင်ပါဘူးနော်။တရားလက်ခံရင်ဟိုကျောင်းနေနဲ့ဥပဒေကျောင်းနဲ့စီဥပဒေနဲ့ဒီဆိုးတဲ့ဆွဲပုံစံမျိုးပြပေးပြီးပြောတယ်ပေါ့။
ပလဲမြို့မဝင်ခင်ကတည်းကမြို့ခံတွေကလာရောက်ကြိုဆိုကြပြီးထောက်ခံအားပေးမှုတွေရှိသလိုစိတ်ကင်ကြောက်ဆဲဘက်မှာလည်းလမ်းတလျှောက်ရာနဲ့ချီရှိတဲ့ဒေသခံတွေရဲ့ထောက်ခံအားပေးမှုတွေရရှိခဲ့သလိုသူတို့ကိုအာဏာပိုင်တွေကမှတ်တမ်းယူလာတဲ့အပြင်လာရောက်အားပေးသူတွေရဲ့ကားတွေကိုပါမှတ်တမ်းရယူနေတယ်လို့ဆိုပါတယ
်ကျွန်တော်မနေ့ကပလဲကနေဖြတ်တာပါဟိုပလဲကနေပြီးတော့သူတို့ကျွန်တော်ဒီကြောက်ဆဲတက္ကသိုလ်ကအခုရောက်ပြီးပြန်ထွက်လာပါပြီကြောက်ဆဲတက္ကသိုလ်အာဏာပိုင်တွေကတော့ရင်ရက်ကအတိုင်းပါပဲသူမျိုးနဲ့လိုက်ပြီးစောင့်ကြည့်နေတဲ့ပုံစံရှိရတော့အရွေးတင်နေကပုံများတယ်ပေါ့အရွေးအွန်လိုင်းရေးတွေကပုံများတယ်ဗီဒီယိုမတိုင်းရိုက်ဓာတ်ပုံမတိုင်းရိုက်တယ်ကုညီလာပြီးကုညီတဲ့သူရှင်အဖွဲ့ဟိုကားနဲ့မပတ်တာပါတို့လုပ်တယ်ကျွန်တော်တို့ပူပေါင်းဆောင်ရွက်မှုရှိအောင်ပြည်သူထောက်ခံမှုရှိအောင်လို့ဒါကျွန်တော်ရဲ့ထောက်ခံတဲ့အရာတွေဖြတ်တယ်လို့ကျွန်တော်ပြောတယ
်ပြီးခဲ့တဲ့နိုဝင်ဘာလတော့နိုင်ငံလုံးဆိုင်ရာကျောင်းသားတုအစည်းအဝေးကိုရန်ကုန်မြို့မှာကျောင်းသားအင်အား900ခန့်နဲ့ကျင်းပခဲ့ပြီးအမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမ့်မှောက်ကြောင်းကျောင်းသားတွေကကြေညာခဲ့ပါတယ်။ဒီနောက်ရန်ကုန်မြို့မှာ၄ရက်ဆက်တိုက်အစိုးရကိုကန့်ကွက်သဘိမ့်မှောက်ခဲ့ပါတယ်။အခုခြိတက်သဘိမ့်မှောက်တာကတော့မန္တလေးမြို့ကနေရန်ကုန်မြို့ကိုခြိတက်သဘိမ့်မှောက်မှာဖြစ်ပြီး15ရက်အတွင်းမှာရန်ကုန်မှာသဘိမ့်စခန်းဖွင့်မယ်ဆိုပြီးကျောင်းသားတွေကကြေညာထားတာပါ။ပြီးခဲ့တဲ့2လခန့်ကနိုင်ငံကိုပြောဆိုခဲ့တဲ့နိုင်ငံတော်သမ္မတရဲ့မိန့်ခွန်းမှာတော့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ဤဥပဒေအစ်စ်မှာပြင်ဆင်နိုင်ဖို့အပါအဝင်ကျောင်းသားတွေရဲ့တောင်းဆိုချက်တွေကိုညှိနှိုင်းဖြေရှင်းလို့ရကြောင်းပြောဆိုခဲ့တာပါ။ကျောင်းသားတွေကတော့လွှတ်တော်ကအထူးပြုပြဋ္ဌာန်းခဲ့တဲ့အမျိုးသားပညာရေးဥပဒေဟာဒီမိုကရေစီပညာရေးကိုဖော်ဆောင်နိုင်ခြင်းမရှိဘူးဆိုပြီးဆက်လက်ကန့်ကွက်နေတာဖြစ်ပါတယ်ရှင်
။မအီအီမာရဲ့သတင်းပေးပို့ချက်ပါရှင်။ယူရေနီယံကြောမြန်မာနိုင်ငံမှာတွေ့တယ်ဆိုတဲ့အပေါ်တုံ့ပြန်ချက်တွေကိုလည်းကြည့်ကြရအောင်ပါ။နျူကလ িয়ার ထုတ်လုပ်တာမှာသုံးတဲ့အဖိုးတန်ဓာတ်သတ္တုယူရေနီယံကိုမိုးကုတ်မှာတွေ့တယ်လို့ပြောဆိုချက်နဲ့ပတ်သက်ပြီးသတ္တုရင်းဝန်ကြီးဌာနဘက်ကအတိမပြုသေးပါဘူး။မြန်မာနိုင်ငံကထွက်တဲ့ယူရေနီယံအဆင့်သတ်မှတ်ချက်ဟာလည်းစီးပွားဖြစ်ရောင်းချနိုင်တဲ့အနေအထားမှာရှိဖို့ခဲရင်းတယ်လို့ယူပဗေဒပညာရှင်တွေနဲ့သဘာဝပတ်ဝန်းကျင်ပညာရှင်တချို့ကလည်းပြောပါတယ်။ဒီအကြောင်းကိုတော့ကိုအောင်ရဲမောင်မောင်ကပြောပြပေးပါအောင်ရှင်။
ဇန်နဝါရီလ19ရက်နေ့ညနေပိုင်းမှာထုကလုပ်ငန်းစုရဲ့ဥက္ကဋ္ဌမြန်မာနိုင်ငံထိပ်တန်းစီးရင်ဝင်စီးပွားလုပ်ငန်းရှင်ဦးတေစားကသူ့အနေနဲ့မန္တလေးတိုင်းမိုးကုတ်အနီးအနားမှာရှိတဲ့အုံတန်ရွာဘက်ကယူရေနီယံတပ်ထုကျော်ထွက်တဲ့ယူရေနီယံတပ်ထုကျော်တစ်ခုကိုတွေ့ရှိတာပြီလို့သတင်းတော့တွေကိုခေါ်ယူပြီးတော့သတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီသတင်းထွက်ပေါ်လာခဲ့တာနဲ့ပတ်သက်ပြီးတော့တပ်ထုတွင်ဝန်ကြီးဌာနကသူတို့အနေနဲ့အခုလိုယူရေနီယံတပ်ထုကျော်တစ်ခုတွေ့တာကိုအတိမပြုနိုင်ဘူးလို့တပ်ထုတွင်ဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်ဦးဝင်းထိန်က VOE ကိုပြောပါတယ
်ဒီလေအဲ့လိုပြောပြမယ်ကွာဆင်းရရှင်းပြတတ်တူတွေကလည်းတောင်ရှိတူတူလူမတက်ကြတာမဟုတ်လေနော်အဲဟာနဲ့ပတ်သက်ပြီး confirm ပေးပါဆိုတော့ဘာမှတည်ပြတာမဟုတ်ဘူးတတ်တူကပတ်သက်ပြီးထုတ်ပြမှာပဲအတည်ဖြစ်မယ်လေနော်တို့တွေကထုတ်မပြတာဆိုတော့တို့ကတည်ဖြစ်ပါတယ်တို့ကပြောစရာမရှိဘူးဒီပြန်မိသားကြီးသတင်းတွေထုတ်ပြပြီးမှအတည်ဖြစ်မှာလေနော
်ဆိုတော့ဆရာအနေနဲ့အခုလိုမျိုးဥဒေသပြောတဲ့ယူရေနီယံတတ်ထုကျော်ကိုရှိတယ်မရှိဘူးတည်ပြလို့မရဘူးပေါ့နော
်ဟုတ်တယ်ဟုတ်တယ်တို့ဘက်မှာလည်းဘာမှမဟုတ်ဘူးဆိုတော့ပြည့်ရအောင်လို့ဖြည့်တယ်တော့တို့က confirm လုပ်ပါဆိုတော့ confirm မလုပ်ပေးနိုင်တဲ့သဘောရှိနော်
ဒါပေမဲ့ဥဒေစားကဒီယူရေနီယံတပ်ထုထွက်တဲ့နေရာကတပ်ထုကိုတခွဲကြည့်တဲ့အခါယူရေနီယံဖြစ်နေတဲ့အတွက်သိပ္ပံနဲ့နည်းပညာဝန်ကြီးဌာနကိုအလိုက်ပြီးလို့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့တာပါ။ဖိုတန်ရှားပါတဲ့တပ်ထုယူရေနီယံကနေနျူကလ িয়ার ဖြစ်လာဖို့အတွက်အစ်စ်မီတဲ့တန့်စင်မှုတွေလုပ်နိုင်မှသာနျူကလ িয়ার ဖြစ်လာဖို့ရှိပြီးတော့မြန်မာနိုင်ငံမှာတွေ့တဲ့ယူရေနီယံဟာဘလောက်ထိအလုပ်ဖြစ်နိုင်တယ်လဲဆိုတာကတော့စောင့်ကြည့်ရမယ်အနေထားလို့ရန်ကုန်တက္ကသိုလ်ယူပဗေဒဌာနကအငြိစားပေါမောက်ခဒေါက်တာမြင့်ကြည်ကသုံးသပ်ပါတယ်
။ဒီမှာလည်းပြင်ရသူကပြောလို့ပြုသူဖိုင်လို့ဒါတော့သူထုတ်တာတော့ဘာလို့ဆိုရည်ယူရီနီယံပြည်ပြည်လို့ CM တော့ပဲပါမယ်ဟာဒီကဘယ်ဟာပဲဖြစ်ဖြစ် CPM တော့ဆိုတော့ထုတ်ရတာတော့ခဲနေကြစသူ process ပြချင်မမြင်နေလေတော့ cost effectiveness ဖြစ်ဖို့ကတော့ခဲနေမယ်လို့ဆိုတော့ဖြစ်တယ်အဲ့လိုပ
ါတတုကျော်တော်များရှိတဲ့မြန်မာနိုင်ငံလိုနေရာမျိုးမှာအခုလိုယူရီနီယံကျော်တစ်ခုရှိတာဟာလက်ခံနိုင်ကြရှိပြီးတော့ဒီယူရီနီယံကျော်ကနေစီးပွားဖြစ်ဘလောက်ထုတ်နိုင်မလဲဆိုတာကတော့အတိအကျမပြောနိုင်ဘူးလို့သဘောပတ်ဝန်းကျင်ပညာရှင်ဦးဝင်းမြတ်သူကပြောပါတယ်
နိုင်တယ်ပေါ့ဗျာရှိနိုင်တယ်ကတော့ပြောနေကြတာပေါ့နော်ဗမာပြည်ကသူကဒီဈေးမဝင်တာတောင်တန်းကြီးတွန့်ခေါက်သွားပြီးတော့ဗမာပြည်ကနိုင်ဆင်းလာတာဟုတ်ဗျာအဲ့တော့အဲ့လိုဆင်းလာတဲ့အတွက်တော့ဗမာညီမကတတ်တူတွေပေါ်ကျွန်နိုင်တာပေါ့နော်သူတပင်ပိန်းချောက်တွေဒါရှိတယ်ဒါယူရေနီယံတို့ဘာလို့ဒါတွေရှိနေတယ်တော်တော်လည်းပဲဘလောက်ဒီစီးပွားကြီးထုတ်နိုင်တယ်အနေထားရှိလဲကတော့ဆက်ကြည့်ရမှာပေါ့ကျွန်တော်တို့ဒီရေဘူးကအမြင်ရဆိုရင်တော့အရှိရဲ့ကြောက်ကြောနေတာရကျွန်တော်ဖြစ်နိုင်ပါတယ်။ဘာလို့ဆိုတော့မေမျိုးလိုဘာလို့မှလည်းစံတက်သူရိုင်းနေပါလေတွေ့တာ။အဲ့ဒါနဲ့ဆက်ဆက်နေရကြောတွေပဲ
။အခုတွေ့ရှိတယ်လို့ဥဒေစာပြောနေတဲ့တတ်ထုကြောဟာ1980ဝန်းကျင်တုန်းကတွေ့ရှိခဲ့တဲ့ယူရေနီယံကြောတစ်ခုဖြစ်ပြီးတော့အခုချိန်မှာဥဒေစာဘာကြောင့်ထုတ်ပြောလာသလဲလို့မေကုတ်ထုတ်မှုတချို့လည်းရှိနေပါတယ်။ဒီသတင်းဟာနိုင်ငံကကပါစိတ်ဝင်စားတဲ့သတင်းမျိုးဖြစ်နေတဲ့အတွက်မြန်မာနိုင်ငံရေးအတွက်အရေးပါနေတဲ့ဒီလိုအချိန်မျိုးမှာချိန်ကြိုက်ချပြတဲ့သဘောဟာအာရုံလွှဲပြောင်းခြင်းနဲ့အနေထားလို့ရှုမြင်သုံးသပ်တဲ့အကြောင်းမြန်မာရေးလေးလာကဲ့သို့ဒေါက်တာရေမျိုးသိန်းကပြောပါတယ်
။ဟို
psychological warfare များလုပ်လာဖို့လူတွေထဲမှာ site war သဘောမျိုးလုပ်ပြီးတော့လူတွေကိုအာရုံပြောင်းလာလား။အဲဒီမှာနိုင်ငံရေးအကြက်တွေတွေစီးပွားရေးအကြက်တွေတွေနောက်စစ်ရေးအကြက်တွေတွေပေါ့နော်။ဒီငြိမ်းချမ်းရေးအကြက်တွေတွေကြုံတွေ့နေတဲ့အခြေအနေမျိုးမှာပြည်တွင်းမှာအာရုံပြောင်းရင်နဲ့စိတ်သက်စစ်စင်ရေးလှုပ်ရှားမှုတစ်ခုလား။ဒီအပြင်ကိုပဲနိုင်ငံတကာအတိုင်းဝိုင်းမှာလည်းပဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ရှုမြင်မှုတွေကိုရှုပ်ထွေးအောင်ပုံပြီးလုပ်တဲ့စစ်ကစစ်စင်ရေးလှုပ်ရှားမှုလားလို့တော့အကောတန်လျာရှိတယ်။မြန်မာပြည်သူလူထုရဲ့မြန်မာယူရီနီယံဆိုတော့အင်မတန်မှရှားပါပြီးတော့တန်ဖိုးရှိတဲ့တတ်တူတစ်မျိုးကိုမဟုတ်နိုင်ငံမှာတွေ့နေပြီးအဲ့တော့ဒီလိုတတ်တူမျိုးကထုတ်လုပ်ပြီးတော့နော်နိုင်ငံရောက်ရောင်းချမယ်ဆိုရင်မဟုတ်တိုင်းပြည်ဟာချမ်းသာကြွားတဲ့နိုင်ငံတကာနိုင်ငံဖြစ်တော့မယ်ဆိုတဲ့အထင်မှအမြင်မှအယူအဆမှအတွေးမှတွေကိုဒီသတင်းနဲ့အတူပြည်သူလူထုကြားမှာစိတ်ဝင်ပြန့်နှံ့သွားမှာလို့ကျွန်တော်အနေနဲ့စိုးရိမ်နေဗျာ
။ယူရီနီယံတပ်ထုကိုမန္တလေးတိုင်းမိုးကုတ်မြို့ကနေ၃နာရီခန့်တွားရတဲ့အုံတန်ရွာနီးတစ်ဝိုက်ဒေသခံတချို့ကတွေ့ရှိခဲ့တာကိုဥဒေစာကိုလာရောက်ရောင်းချရာကနေသူကလည်းရရှိခဲ့တာပါ။ရရှိလာတဲ့ဒီ Uranium Day ကိုတရုတ်နိုင်ငံကအသေးပင်ပညာရှင်၂ယောက်နဲ့စမ်းသပ်တဲ့အခါမှာ Uranium ဖြစ်တယ်ဆိုပြီးတော့အဲ့ဒီပညာရှင်တွေကအတည်ပြုခဲ့တဲ့အကြောင်းကိုလည်းဥတည်စားကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့ပါတယ်။ရရှိထားတဲ့ပမာဏ၃ဘိတ်တာခွဲခန့်ကိုလက်ရှိအချိန်မှာအစိုးရကအကွန်လုံးနီးပါးအထားလိုက်ပြီလို့ဥတည်စားကပြောပါတယ်။ဥတည်စားအနေနဲ့လည်း Uranium တပ်ထုကိုသတိမထားဘဲကင်တွယ်ခဲ့တာကြောင့်ဓာတ်ရောင်ကြီးတင့်ပြီးတော့ကျန်းမာရေးသိမ်းမကောင်းဘူးလို့သူတို့နီးစပ်တဲ့မိသားစုဝင်တချို့ကပြောပါတယ်။ဒါကြောင့်ဂျပန်နိုင်ငံကဆီယဝင်တူဦးနဲ့ကျမကြီးဆက်ဆဲမှုတွေအခုရက်ပိုင်းတွင်တောက်လျှောက်လုပ်နေရတယ်လို့လည်းအတည်ပြုပါတယ်။တမန်ရုံးဘက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့တစုံတရာမှတ်ချက်မပေးသလိုအခုတွဲရှိတဲ့ Uranium တပ်ထုကျော်အခြေအနေနဲ့ပတ်သက်ပြီးတော့သိပ္ပံနဲ့နှီးပညာဝန်ကြီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရခဲ့ပါဘူးခင
်ဗျ။ကိုအောင်ရဲမောင်မောင်ဖြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ရဲ့ပုတ်ထုံးနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေကတော့မကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်တွေပြီးမှတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00 နာရီကနေ 9:00 နာရီခွဲအထိ Asia Set 7 ဂျူရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။အခုကတော့ချန်နေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်အစိုးရစီးပွားရေးပြန်လည်ဥမော်လာနေသလိုအာဖဂန်နိုင်ငံကစစ်စင်ရေးတွေကိုလည်းအဆုံးသတ်နိုင်ခဲ့တာကြောင့်စီးပွားရေးပြဿနာတွေနဲ့စစ်ပွဲတွေကြုံရတဲ့အခြေအနေတွေကနေစာမျက်နှာစေးဖွင့်ရမယ့်အချိန်တန်နေပြီဖြစ်တဲ့ကြောင်းသမ္မတဘရက်ကိုဝါမကနိုင်ငံတော်အခြေပြမင်းကမှပြောကြားခဲ့ပါတယ်။လူလူစစ်တမ်းတွေမှာသမ္မတကိုလူကြိုက်များတဲ့သဘောထားတွေပြန်တက်လာနေတဲ့တစ်ချိန်ထဲမှာပဲအတိုက်ခံ Republican Party ကထိန်းချုပ်ထားတဲ့ Congress လွှတ်တော်မှာသမ္မတကမင်းကပြောခဲ့တာပါ။သမ္မတရဲ့စီးပွားရေးဆိုင်ရာမူဝါဒနဲ့ပတ်သက်လို့အတိုက်ခံတွေရဲ့ဆန့်ကျင်မှုတွေနဲ့ကြောမဲ့လာလာတွေလည်းရှိနေပါတယ်။ Islam ဆွေးရောက်တွေရဲ့ချင်းချောက်မှုကိုတုံ့ပြန်ကင်တွင်နိုင်မှုလာမယ့်၃နှစ်တွင်နောက်တက်လူညုံရေးအရာရှိသည့်2680ခန့်ရမယ့်အကြောင်းပြည်ထောင်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။အပတ်စဉ်ဆိုးရွားဝန်ကြီးဖွဲ့ရဲ့အစည်းအဝေးပြီးမှပဲဝန်ကြီးချုပ်မန်နျူဗာကပြောဆိုခဲ့တာပါ။ Islam စစ်သွေးကြွဖွဲ့ IS ကဖက်စီထားပြီးပြန်ပေးငွေဒေါ်လာ300မပေးရင်တပ်ပစ်မယ်လို့ချင်းချောက်ခံထားတဲ့ဂျပန်နိုင်ငံသားနှစ်ဦးပြန်လည်လွတ်မြောက်ရေးအခြေလူကြိုးစားနေတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှီဇိုအာဘေကပြောလိုက်ပါတယ်။လူသက်တွေကိုချင်းချောက်တာခွင့်လွှတ်နိုင်တဲ့လို့ရဲ့ဒေါသထွက်စရာလို့ရဖြစ်သလိုဖန်တာတဲ့သူတွေကိုချက်ချင်းပြန်လွတ်ပေးဖို့လဲဝန်ကြီးချုပ်ကတောင်းဆိုခဲ့တာပါသူတို့နုပြန်လဲလွတ်မြောက်ရေးအတွက်လဲအစွမ်းကုန်ဆောင်ရွက်နေတယ်လို့အရှိလဲပဲခီစင်ကရုတ်တရက်ပြန်လာတဲ့ဝန်ကြီးချုပ်ကပြောဆိုခဲ့တာပါယေမင်သမ္မတအဗ်ဒယ်ရာဘူမန်ဆူဟာရီယန်အိမ်တော်ပြင်ပကလွန်ကျွန်ရေးတွေနေရာမှာရှီယာမွတ်စလင်ဟောက်တီတပုံတွေကနေရာယူထိန်းချုပ်လိုက်ကြပါတယ်ဆန္ဒမျိုးတော်မှာဆိုးရတက်တင်တဲ့တိုက်ပွဲတွေဖြစ်ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲတပုံတွေကလုံချုံရင်းနေရာတွေကိုတာဝန်ယူထိန်းချုပ်လိုက်တာပါ။သမ္မတဟာရီကတော့အိမ်တော်ထဲမှာလုံလုံချုံချုံရှိနေတယ်လို့လည်းသတင်းတွေကဖော်ပြနေကြပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်။ VOA America အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့အပေါင်းကနေကင်းဝေးကြပါစေရှင်။
This program has come to you from the Voice of America, Washington.